ဒီနေ့ကုံလောက်ရောက်ရင်ဆီးရီးယားနိုင်ငံကဒုက္ခသည်အရေးအတွက်ဟာသုံးသန်းခွဲလောက်ရှိလာတော့မယ်လို့ကုလသမဂ္ဂကခန့်မှန်းလိုက်ပါတယ်။ဆီးရီးယားပြည်တွင်းနဲ့အင်းနီချင်းနိုင်ငံတွေမှာခိုလုံနေကြတဲ့ဒီဒုက္ခသည်တွေအတွက်အရေးပေါ်ကူညီကယ်ဆယ်ရေးရန်ပုံငွေအဖြစ်ဒေါ်လာသန်းပေါင်း4000ကျော်ချပေးဖို့လည်းကုလသမဂ္ဂအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။တကယ်လို့ဆီးရီးယားပြည်တွင်းစစ်ပွဲအတွက်နိုင်ငံရေးအဖြစ်မရှာနိုင်ခဲ့ဘူးဆိုရင်ဒီနေ့အတွင်းမှာပဲနိုင်ငံလူဦးရေထက်ဝက်လောက်ဖြစ်တဲ့နိုင်ငံသား10000ကျော်ရဲ့အသက်ရှင်ရပ်တည်ရေးအတွက်အကူအညီတွေအမြန်ဆုံးလိုအပ်မယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။သူတို့ကိုအကူအညီပေးမဲ့ကုလသမဂ္ဂလုပ်ငန်းတွေအတွက်ကုလသမဂ္ဂကဒေါ်လာသန်း4400လိုအပ်တယ်လို့အင်းနီချင်းဂျော်ဒန်နဲ့လေဘနွန်အစိုးရတွေကသူတို့လက်ခံထားတဲ့ဆီးရီးယားဒုက္ခသည်တွေကိုအကူအညီပေးဖို့ဒေါ်လာသန်းပေါင်း830တောင်းခံထားတာကြောင့်မို့လို့ဒီအတွက်လည်းချက်ပြီးတော့လိုအပ်အောင်မယ်လို့ဆိုပါတယ်။အခုလောလောဆယ်မှာအင်းနီချင်းနိုင်ငံတွေမှာခိုလုံနေကြတဲ့ဆီးရီးယားနိုင်ငံသားတသန်း6သိန်းလောက်ရှိနေပြီးတော့ဒီနှစ်ကုန်လောက်ရောက်ရင်3သန်းခွဲလောက်ဖြစ်လာဖို့ရှိတယ်လို့ Mr. Gesters ကပြောပါတယ်။ကုလသမဂ္ဂရဲ့ခန့်မှန်းချက်အရဆီးရီးယားနိုင်ငံထဲမှာလူပေါင်း9သန်းနီးပါးဟာကူညီထောက်ပံ့မှုအတော်လိုအပ်နေပြီးတော့အများစုအားအိုးအိမ်ရွှေ့ပြောင်းနေကြရတယ်လို့ဆိုပါတယ်ရှင်။